Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ19ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ71.25ရောနဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျမအေးသနာကြပါရှင်။အီရန်နိုင်ငံမှာ ISD သိမ်းပိုက်ထားတဲ့ရမာဒီမြို့ကိုပြန်ပြီးတော့သိမ်းပိုက်နိုင်ဖို့အစိုးရဘက်ကထိုးစစ်ပြင်ဆင်နေတဲ့အနေအထားမှာရှီယာပြည်သူစစ်တပ်ဖွဲ့တွေကမြို့ပြင်ဘက်မှာဒီကနေ့အစုဝေးပြီးတော့စောင်းစားနေကြပါတယ်။ထိုင်းနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖြတ်ရေးစီမံချက်နောက်ပိုင်းမှာတော့လေစီးပြေဒုက္ခအသည်တွေကိုကယ်ဖို့တွန်းဆုံနေတဲ့အရှေ့တောင်အာရှနိုင်ငံတွေရဲ့အစိုးရတွေကိုကုလသမဂ္ဂကဖိအားတိုးပေးလိုက်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်တင်တွေကိုတင်းညက်နေကြရဖို့ရှိပါတယ်နန်းလောင်ရင
်။ကောင်းပါပြီရှင်။ရုရှားနှစ်မြုပ်ငါဖန်တင်မောဒန်နီဗော့စတော့ကမှာအလုပ်လုပ်ခဲ့ကြတဲ့မြန်မာတင်မောသားတွေရဲ့အရင်းနဲ့ပတ်သက်လို့ကတော့
အကောင်းဆုံးကတော့ကမောထက်ကန်ဒီမှာဒီကိုလုံးမဲ့ဒီပုံမျိုးနဲ့ဆိုရင်မသိလို့ရှိနေ။အဲဒါကမောသားဖက်ကြည့်လို့မရဘူး။အဲ့ဒါဟာကျွန်တော်ဒီလိုင်းနဲ့လည်းချင်းနေ။အဲ့ဒါအင်္ဂလိပ်လိုနဲ့တစ်ချက်ဆရာကလည်းပုံမှန်လေးပါကျွန်တော်ကပြောပြလိုက်ပါတယ်
မြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအလုတ္တမများအဖွဲ့ချုပ်ကဗဟိုအလုံးမှုဆောင်ဦးမြတ်ကျော်ဝင်းပါရှင်အပြည့်အစုံကိုသတင်းတွေအပြီးမှတင်ပြပေးမှာပါ။ဒါအပြင်မကြာခင်ကပဲအင်ဒိုနီးရှားနိုင်ငံကိုပင်လယ်ထဲကနေသင်းရောက်လာကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေရွှေပြောင်းဝင်ရောက်သူ1500ကျော်ကိုအင်ဒိုနီးရှားကဘလို့အကူအညီတွေပေးနေကြပါသလဲ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဘက်မှာတအောင်းပလောင်တပ်မတော်နဲ့မြန်မာစစ်တပ်တို့ရဲ့မနေ့ကဘာကြောင့်တိုက်ပွဲတွေဖြစ်သွားရတာပါလဲ။ဒီလိုသတင်းတွေကိုနောက်ပိုင်းမှတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ထိပ်တန်းရောက်သတင်းတွေကိုမအေးတန်ကျောင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါအောင်ရှင
်အီရန်နိုင်ငံမှာ IS Islamic စစ်သေးကြွားရေးတင်ပိုက်ထားတဲ့ရမာဒီမြို့ကိုပြန်ပြီးတော့တင်ပိုက်နိုင်ဖို့အစိုးရဘက်ကထိုးစစ်ပြင်ဆင်နိုင်တဲ့အနေအထားမှာရှီယာပြည်သူစစ်တပ်ဖွဲ့တွေဟာရမာဒီမြို့အပြင်မှာဒီကနေ့စုဝေးရောက်ရှိနေကြပါတယ်အရင်လာတော့ကတစ်ခရစ်မြို့ကိုပြန်သိမ်းယူတဲ့တိုက်ပွဲအတွင်းမှာလည်းဒီပြည်သူစစ်တပ်ဖွဲ့တွေကပဲအစိုးရတပ်တွေနဲ့တိုင်းရင်းသားလူမျိုးစုတပ်ဖွဲ့တွေဘက်ကဝင်တိုက်ပေးတာဖြစ်ပါတယ်အဲ့ဒါကြောင့်ပဲ IS တွေဘိတ်တဲ့မြို့တော်ဘက်ကိုမြောက်ဘက်ကနေဆက်မတက်နိုင်အောင်တားဆီးနိုင်ခဲ့ပြီးတော့အခုတော့မြို့အနောက်ပိုင်းကနေဘိတ်တဲ့မြို့ဘက်ကိုထွက်မသွားနိုင်ဖို့အာရုံစိုက်တားဆီးမှာဖြစ်ပါတယ်။ရဲတော်ကြတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့ရမာဒီမြို့ကို IS တို့သိမ်းပိုက်ပြီးတဲ့နောက်မှာအစိုးရစစ်သား28ဦးကိုကယ်တင်တဲ့ဗီဒီယိုကိုအီရတ်ကာကွယ်ရေးဝန်ကြီးဌာနကထုတ်လိုက်ပါတယ်။ရမာဒီမြို့က IS တွေဝင်သိမ်းတော့အစိုးရစစ်သားတွေမြို့ကနေထွက်ခွာခဲ့ရပြီးတော့ဝင်ကြီးချုပ် Haider El Abadi ကလည်းရှီယာပြည်သူစစ်တပ်ဖွဲ့တွေအစိုးရဘက်ကနေဝိုင်းကူပြီးတော့တိုက်ပေးကြဖို့အကူအညီတောင်းခဲ့ရပါတယ်။ဒီအီရန်နိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ American သမ္မတ Barack Obama ကိုအမြဲမပြတ်သတင်းပေးနေတယ်လို့အင်ဗျူတော်ကပြောပါတယ်။ဒီမြို့ကိုပြန်သိမ်းဖို့အီရန်အစိုးရရဲ့ကြိုးပမ်းမှုကို American ကထောက်ခံကြောင်းလည်းအင်ဗျူတော်ပြောခွင့်ရသူ Eric Schultz ကဆိုပါတယ်။အဲ့မျိုးကိုပြစ်မှတ်ထားပြီးတော့တင်းငွေတွေကစားလို့ညွန်ပေါင်းတက်ဖွဲ့တွေကလေချောင်းတိုက်ခိုက်မှု၈ကြိမ်ပြုလုပ်ခဲ့တယ်လို့လည်းပြောပါရယ်ပြီးခဲ့တဲ့သတင်း၃ပတ်အတွင်းမှာအဲ့ဒီဒေသကိုလေချောင်းတိုက်ခိုက်မှုစုစုပေါင်း32ကြိမ်ပြုလုပ်ခဲ့ပူပါရယ် IS တွေရာမာဒီမျိုးကိုရသွားတာဟာဒေသခံတွေအတွက်အတော့ကိုထိခိုက်နစ်နာမှုဖြစ်စေတယ်လို့ပူရဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌအဖိုးချုပ်ကြီးမာတင်ဒမ်စီကပြောပါရယ်ရှင်
တရှုံမှုပါဝင်တခြားဆွဆွဲချက်တွေနဲ့ဤရနိုင်ငံမှာတနှစ်နီးပါးဖမ်းဆီးခံထားရတဲ့အမေရိကန်သတင်းတောက်တူကိုရှစ်သတင်းပတ်တဲ့ရုံထုတ်စစ်ဆေးမှဖြစ်ပါတယ်။ Washington Post သတင်းစာရဲ့ဤရနိုင်ငံတဟီရန်ရုံခွဲအကြီးအကဲဖြစ်သူ Jason Rezaian ကိုမေလ26ရက်နေ့မှာစတင်ရုံထုတ်မဲ့အကြောင်းဒီကနေ့ပဲအစိုးရရဲ့သတင်းကဖော်ပြခဲ့တာပါ။ Rezaian နဲ့အတူပြီးခဲ့တဲ့နှစ်ဇူလိုင်လတည်းအဖမ်းခံခဲ့ရတဲ့ဇနီးဆယ်ဖြစ်သူနဲ့နောက်တစ်ယောက်ကိုပါရုံထုတ်မှဖြစ်ပြီးအချိန်ရတယ်ဆိုရင်ရုံထုတ်တဲ့နေ့မှာပဲအမှုကိုစတင်ကြားနာမှဖြစ်တယ်လို့လည်းပြင်းထန်တဲ့ဌာနကရှစ်နှစ်ဖြစ်သူကိုကိုကဖော်ပြပါရတယ်။တရားစွဲဆိုအရေးယူရာမျိုးမရှိဘဲကိုလာချာထိန်းသိမ်းခဲ့တာပါဝင်သတင်းတော် reason ကိုဆက်လက်ဖန်ဆီးထားတဲ့ပုံမှာတော့ American ပြည်တော်စု Washington Post သတင်းစာနဲ့သတင်းစာလွတ်လပ်ခွင့်လှုပ်ရှားမှုဖွဲ့တွေကပြစ်တင်ဝေဖန်ခဲ့ကြတာပါ။ရှစ်နှစ်နဲ့တွဲဆောင်ခွင့်ပေးတဲ့အပေါ်မှာကန့်သတ်မှုတွေရှိတယ်လို့လည်းမိသားစုနဲ့ Washington Post သတင်းစာအမှုဆောင်ရိတာ Marty Perino ကပြောပါရတယ်။ American နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူ Mary Huff ကတော့သူကျူးလွန်ခဲ့တဲ့ရဲလို့ဆွဆွထားတဲ့အမှုလေးကအခြေမြင့်မရှိကြောင်းထင်ရှားတယ်လို့ပြီးခဲ့တဲ့လတည်းမှာပဲပြောဆိုခဲ့တယ်လို့သမ္မတအင်ဗျူတော်ကလည်းဆွဆွချက်တွေကိုပြန်လည်ယုံသိမ့်တဲ့အကြောင်းပြောဆိုခဲ့တာပါအဖြစ်ရှိတယ်လို့တရားရုံးကစီရင်မယ်ဆိုရင်တော့ reason အနေနဲ့ထောင်ဒဏ်စနစ်ကနေနှစ်နှစ်20အထိကြာခံရနိုင်ပါတယ်
အာဖဂန်နစ္စတန်နိုင်ငံကမူးမြို့တော်မှာဒီနေ့အစောပိုင်းကအမျိုးသမီးတူကိုလူစုလူဝေးနဲ့တေးအောင်ရိုက်နှက်မှုနဲ့ပတ်သက်လို့ခရိုင်ရဲမှုအပါအဝင်ရဲရာရှိ12ဦးကိုကမူးတရားရုံးတရုံးကထောင်ထဲတနစ်စီချလိုက်ပြီးတော့10ဦးကိုတော့ လွတ်ပေးလိုက်ပါတယ်။အသက်28နှစ်အရွယ်ဒဇာကန်အမျိုးသမီးဖရန်ဟူဒါဟာကိုရန်ကျမ်းစာကိုမလင်းမစားပြုတ်လုတယ်လို့မဟုတ်ဖဲနဲ့ဆွဆွဲခံရပြီးတဲ့နောက်မှာမလ19ရက်နေ့မှာသူ့ကိုရဲရဲဆက်ဆက်နဲ့တိုက်ခိုက်ကြတာကိုအကာအကွယ်ပေးဖို့တာဝန်ပြက်ကွက်မှုနဲ့ရဲရဲရှိ12ဦးမှအပြစ်ရှိကြောင်းတရားစုကြီးကဆုံးဖြတ်လိုက်တာဖြစ်ပါတယ်။လက်ခံဖုန်းနဲ့ရိုက်ကူးထားတဲ့ဗီဒီယိုမှာတွေ့ရတာကတော့လူတွေကအဲ့ဒီအမျိုးသမီးကိုတုံးနဲ့ရိုက်ပြီးတော့ခေါင်းမိုးပေါ်ကနေတွန်းချပြီးတော့ကားနဲ့တက်ကျစ်နောက်သူ့ကိုကားနဲ့တန်းလန်းချိတ်ပြီးတော့တရွတ်တိုက်ဆွဲသွားပြီးတော့မိရှုပ်နောက်ဆုံးကြတော့မှမြစ်ထဲပစ်ချခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့လူအများအမျက်ဒေါသထွက်ခဲ့ကြကအာဖဂန်သမ္မတအက်စရက်ဂါနီနဲ့ကုလသမဂ္ဂအပါအဝင်ဝိုင်းပြီးတော့ရှုတ်ချခဲ့ကြပါတယ်အာဖဂန်တာဝန်ရှိသူတွေကဒီကိစ္စကိုအမြန်ဆုံးတရားဥပဒေအတိုင်းဆောင်ရွက်ပေးဖို့ကြိုးပြခဲ့တာပါအရက်သားအယောက်30နဲ့ရဲရာရှိ19ဦးကိုဖမ်းဆီးပြီးတော့ဒီတိုက်ခိုက်မှုမှာပါဝင်မှုဒါမှမဟုတ်ဒီဖြစ်ရပ်ကိုမတားဆီးမှုနဲ့တရားစွဲခဲ့ပါတယ်ဒီလောက်အစောပိုင်းကလည်းအဲ့ဒီအယက်သားတွေက4ဦးကိုတေတံချမှတ်ခဲ့ပါတယ်သူတို့တဲမှာMiss Fahuda ဟာကိုရန်ကျမ်းစာကိုမလင်းမစားပြုတ်လုတယ်လို့မဟုတ်မတရားဆွဆွဲတဲ့ဘာသာရေးကောင်းဆောင်မူလာဇနယ်အဘဒီလည်းပါဝင်ပါတယ်။ကျန်တဲ့၈ယောက်ကိုတော့ထောင်နဲ့16နှစ်စီချမှတ်လိုက်ပါတယ်ရှင်
။အမေရိကန်သမ္မတလောင်းတူအဖြစ်ရှင်ပြိုင်မဲ့နိုင်ငံခြားရေးဝန်ကြီးဟော Hillary Clinton ရဲ့ကိုပိုင်အီးမေးလ်တွေကို၈နှစ်ဆက်မှအများသိအောင်ထုတ်ပြန်မှုနိုင်ငံခြားရေးဝန်ကြီးဌာနကအဆိုပြုထားပါတယ်။လွတ်လပ်စွာသတင်းရယူခွင့်ဥပဒေအရတရားဆက်ဆုခံထားရတာကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကမနေ့နောက်ပိုင်းကပဲအဆိုပြုချက်ကိုကြေညာခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်2009ခုနှစ်ကနေ2013ခုနှစ်အထိတာဝန်ယူစဉ်ကာလအတွင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့အီးမေးလ်အကောင့်ကိုသုံးရမယ့်အစားကိုပိုင်အကောင့်ကိုအသုံးများခဲ့တယ်လို့သတင်းတွေထွက်လာခဲ့ပြီးနောက်မှာပဲဝန်ကြီးရောင်းကလင်တန်ရဲ့အီးမေးလ်တွေနဲ့ပတ်သက်လို့အခြေတင်ပြောစရာတွေပေါ်ပေါက်လာခဲ့တာပါနိုင်ငံခြားရေးဝန်ကြီးဌာနကတော့ဝန်ကြီးရောင်းကလင်တန်ရဲ့ကိုပိုင်အီးမေးလ်တွေကစာမျက်နှာပေါင်း 5,000 ကျော်ကိုဝန်ကြီးဌာန website မှာဖော်ပြဖို့စီစဉ်ထားပြီးအီးမေးလ်တွေကိုစစ်စစ်သုံးသပ်ဖို့အတွက်ဒီနှစ်ကုန်လောက်ထိအချိန်ယူရလိမ့်မယ်လို့လည်းပြောဆိုထားပါတယ်ငြိုင်းဝင်ဌာနကတော့၈နှစ်ဇန်နဝါရီလ15ရက်နေ့မှာထုတ်ပြန်မှုအဆိုပြုထားတာပါသမ္မတလောင်းဖြစ်၈နှစ်ထဲရှင်ပြောင်းရမယ်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်နဲ့ရှေ့တန်းနေရာမှာရှိနေတယ်လို့တွက်ဆထားကြတဲ့ဝန်ကြီးအောင်ကလင်တန်ကတော့အီးမေးလ်တွေကိုအမြဲဆုံးထုတ်ပြန်စေချင်တယ်လို့ပြောဆိုထားပါတယ
် VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18kilohertz 1683လိုင်းဒိုမီတာ19 kilohertz 15565လိုင်းဒိုမီတာ25 kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် FIO American သံကနေပြီးတော့ data ရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်အာရှ data မှာလူကုန်ကူးမှုတိုက်ဖျက်ရေးစီမံချက်နောက်ပိုင်းပင်လယ်ထဲလှေနဲ့ထွက်ပြေးကြတဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်သူတွေကိုကယ်ဆယ်ဖို့တွန်းဆုတ်နေကြတဲ့အရှိတောင်အရှာနိုင်ငံတွေရဲ့အစိုးရတွေကိုကုလသမဂ္ဂက PR တိုးပေးနေပါတယ်။အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံကခေါင်းဆောင်တွေအနေနဲ့ဒုက္ခသည်တွေလိုက်ပါလာတဲ့လှေတွေကိုပင်လယ်ထဲပြန်လွှတ်နေတဲ့သူတို့ရဲ့မူဝါဒကိုပြောင်းလဲပစ်ဖို့ကုလသမဂ္ဂအဖွဲ့တွေစုပြီးတော့ပန်ကြားတဲ့ပူးရဲကြေညာချက်ကိုဒီကနေ့အင်္ဂါနေ့မှာထုတ်ပြန်လိုက်တာပါ။အကာအကွယ်မဲ့နေတဲ့အမျိုးသမီးအမျိုးသားကလေးတွေလိုက်ပါလာတဲ့လှေတွေကန့်ကန့်ခွင့်မရဘဲနဲ့စားရည်ခါနဲ့ဆေးဝါးတို့အရေးပေါ်လိုအပ်နေတဲ့အခြေအနေမှာပင်လယ်ထဲမျောနေတဲ့သတင်းတွေနဲ့ပတ်သက်လို့အထူးစိုးရိမ်မိကြောင်းကြေညာချက်မှပြောထားပါတယ်။အခုရက်ပိုင်းတွေအတွင်းမှာအဲ့ဒီလှေတွေကိုကန့်ကန့်မခံဘဲနဲ့ပြန်လှည့်ခိုင်းခဲ့တာကြောင့်ဒီသုံးနိုင်ငံကိုပြစ်တင်ဝေဖန်မှုတွေရှိနေတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်လှေတွေကိုကန့်ကန့်ခွင့်ပေးလိုက်ရင်သူတို့အနေနဲ့မနိုင်မနှင်းဖြစ်ကုန်မှာကိုအဲ့ဒီနိုင်ငံတွေစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့လေစီးပြေဒုက္ခတွေ3,000နီးပါးကန့်ကန့်နိုင်ခဲ့ပါတယ်။ဒါမဲ့လည်းစားတဲ့ရိတ်ခါမပါသလောက်နဲ့ပင်လယ်ထဲမှာမျောနေတဲ့သူတွေထောင်ချီရှိနိုင်သေးတယ်လို့ယူဆရပါတယ်။လေစီးပြေဒုက္ခတွေအများစုဟာနိုင်ငံမဲ့ရိုဟင်ဂျာလူနည်းစုတွေဖြစ်ပြီးတော့တချို့ကတော့မြန်မာနိုင်ငံမှာဘာသာရေးဖိနှိပ်မှုတွေကြောင့်ထွက်ပြေးကြရသူတွေဖြစ်ပါတယ်။တချို့တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့စီးပွားရေးအကျိုးအတွက်ရွှေ့ပြောင်းလာကြသူတွေဖြစ်ပုံရပါတယ်ရှင်။
ကူကလနကနေနဲ့တိုက်ပွဲတွေအတွင်းတရုတ်နိုင်ငံနဲ့လက်နက်ကြီးကြီးကြားရောက်ခဲ့တာဟာမြန်မာစစ်ရဲတပ်ဖွဲ့တွေရဲ့လက်ချက်မဟုတ်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ကညှင်းဆန်လိုက်ပါတယ်။တရုတ်နိုင်ငံနန်ဆန်မြို့အတွင်းမေလ14ရက်နဲ့15ရက်ကလက်နက်ကြီးကြီးစံတွေကြားရောက်ခဲ့တဲ့ဖြစ်စဉ်ကိုပြန်လည်သုံးသပ်ရမှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုမဟုတ်တဲ့အကြောင်းအထောက်အထားတွေတွေ့ရတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ္မတ်ကြီးရန်ဟုတ်လန်နဲ့မနေ့ကတွေ့ဆုံချိန်မှာတပ်မတော်ကာကွယ်ဦးစီးချုပ်မင်းအောင်လန်ကပြောဆိုခဲ့တာပါ။ပြကမှုဖြစ်ပွားခဲ့ခြင်းမှာလဲတရုတ်ဒေသခံစစ်ပစံတာဝန်ရှိသူတွေကိုအကြောင်းကြားခဲ့တယ်လို့အဖြစ်ပြက်နဲ့ပတ်သက်လို့ပူးတွဲစစ်ဆေးဖို့လက်ခံကြောင်းလဲကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လန်ကပြောပါတယ်မ မလာတယ်မှာတော့ကမြန်မာစစ်တပ်ရဲ့လေယောင်းစစ်စင်ရေးတစ်ခုတွင်တရုတ်နိုင်ငံယူနစ်ပြည်နယ်မှာရှိတဲ့ကြံငင်းထဲကိုဘုံဆန်ကြရောက်ပောက်ကွဲပြီးလူလေးဦးသေဆုံးခဲ့ရမှာတော့မြန်မာအာဏာပိုင်တွေကအစိုးရမှငင်းဆန်ခဲ့ပေမဲ့နောက်ပိုင်းအဖြစ်မှန်ကိုစုံစမ်းစစ်ဆေးပြီးမှားယွင်းပစ်ခတ်မှုတွေတောင်းပန်ခဲ့တာပါမြန်မာစစ်တပ်နဲ့ MNDAA ကိုကန်တပ်ဖွဲ့တို့ကြားလက်နက်ကြီးတိုက်ပွဲတွေဖြစ်ပွားနေတဲ့ကိုကန်ဒေသမှာအရေးပေါ်အုပ်ချုပ်ရေးဖြစ်ဖေဖော်ဝါရီလကထုတ်ပြန်ထားတဲ့အမိန့်ကိုတော့တည်ငြိမ်မှုတွေမရှိသေးတဲ့ကြောင့်နောက်ထပ်ရပ်ပေါင်း90တက်တန်းတိုးလိုက်ကြောင်းမနေ့တုန်းကပဲသမ္မတကအမိန့်ထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်တက်မှာတော့မြန်မာစစ်တပ်ရဲ့ထိုးစစ်တွေတွင်ကိုကန်တပ်ဖွဲ့တွေရဲ့အဓိကစခန်းတချို့ကိုသိမ်းပိုက်နိုင်ခဲ့တဲ့အကြောင်းကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပေမဲ့တရင်ပတ်စောပိုင်းနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေတဲ့အကြောင်းကိုကန်တပ်ဖွဲ့ရဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းက VOA ကိုပြောပါတယ်
ထိုင်းနိုင်ငံမှာအစိုးရရဲ့စပားဝယ်ယူရေးအစီအစဉ်တွေဒေါ်လာတန်ထောင်ပေါင်းများစွာကင်တွယ်ပုံမှောင်ယွင်းခဲ့မှုနဲ့ပတ်သက်လို့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းရင်လက်ရှင်နာဝက်ဟာဒီကနေ့ပဲတရားရုံးမှာအမှုစပြီးရင်ဆိုင်ရပါတယ်နိုင်ငံအတွက်ဒေါ်လာဘီလီယံပေါင်းများစွာဆုံးရှုံးနေခဲ့တဲ့စပားဝယ်ယူရေးအစီအစဉ်ကိုစီမံခန့်ခွဲမှုမှားယွင်းတယ်ဆိုပြီးတော့ရာဇဝတ်ကြောင်းဆိုင်ရာဆွဲချက်တွေနဲ့ဝန်ကြီးချုပ်ဟောင်းရင်ဆိုင်နေရတာဖြစ်ပါတယ်ဒီကနေ့တရားခွင်မှာမစ်ရင်လက်ကအပြစ်မရှိကြောင်းထွက်ဆိုပြီးတော့သူ့ကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်နောက်တစ်ချိန်ယုံချင်းကတော့ဇူလိုင်လ22ရက်နေ့မှာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားရဲ့မကြသေးရင်ကစစ်ရေးရရန်စမှုတွေကိုတုံ့ပြန်မှုဆိုပြီးတောင်ကိုရီးယားနိုင်ငံကစစ်သင်္ဘောတွေတိုက်လေရင်နဲ့ရင်ငုံသင်္ဘောတွေဓာစင်ပေါင်းများစွာနဲ့တကယ့်စစ်မြေပြင်တန်းကြီးစစ်တွေနဲ့စစ်ရေးလေ့ကျင့်ခဲ့ပါတယ်။ရေတပ်နဲ့လေတပ်ပူးတွဲစစ်ရေးလေ့ကျင့်မှုမှာရေရင်အစင်း20ထက်မနည်းပါဝင်ပြီးကိုရီးယားကျွန်းဆွယ်အရှေ့ဘက်ကမ်းလွန်မှာသင်္ဘောဖြတ်ဒုံးကြီးတွေပြစ်ခတ်လေ့ကျင့်မှုတွေလည်းပါဝင်တဲ့အကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ
်။အင်္ဂါနေ့ထိတ်တန့်ရောက်တဲ့တဲ့တွေကိုမအေးသနာကျော်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါ။ပြီးခဲ့တဲ့သတင်းနှစ်ပတ်သုံးကအင်ဒိုနီးရှားနိုင်ငံကိုပင်လယ်ထဲကနေတဆင့်ရောက်လာကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေရွှေ့ပြောင်းဝင်ရောက်သူ1500ကျော်ကိုဒေသခံတွေကပါတပ်နိုင်တဲ့မြတ်အကူအညီတွေဝိုင်းဝန်းပေးနေကြတယ်လို့အင်ဒိုနီးရှားကပြောပါရယ်အင်ဒိုနီးရှားနိုင်ငံအနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပဋိညာဉ်စာတမ်းကိုလက်မှတ်ရေးထိုးမထားပေမဲ့ဒီလေစီပြေဒုက္ခသည်တွေကိုလိုအပ်တာထက်ပိုပြီးအကူအညီတွေပေးနေတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကလည်းပြောပါရယ်မခင်ဖြူတွေကအပြည့်အစုံပြောပြပါမယ်ရှင်
လူမာကိုကူးသူတွေရဲ့ခေါ်ဆောင်လာမှုနဲ့ရှေ့တောင်အာရှပင်လယ်ထဲမှာဆက်လီတွေနဲ့မျောနေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလှေစီးပြေးဒုက္ခသည်တထောင်ကျော်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကအာချီပြည်နယ်နဲ့မြောက်ဆူမထရာပြည်နယ်တွေမှာအင်ဒိုနီးရှားနိုင်ငံကကယ်တင်ခဲ့ပြီးတော့အကူအညီတွေပေးနေတာပါ။အင်ဒိုနီးရှားနိုင်ငံအနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြည်ညင်စာတမ်းကိုလက်မှတ်မထိုးထားပေမဲ့လို့ဒီဒုက္ခသည်တွေအတွက်အကူအညီတွေကိုတတ်နိုင်သလောက်ထောက်ပံ့ပေးနေတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရန်တိုမာဆူတီကပြောဆိုတာကို AP သတင်းမှာဖော်ပြထားပါတယ်။လေစီပြေဒုက္ခသည်တွေအရေးကိုင်တွယ်ဖြစ်ရှင်းနိုင်ဖို့အတွက်ဒီဒုက္ခသည်တွေထွက်ခွာလာတဲ့နိုင်ငံတွေနောက်ဒီဒုက္ခသည်တွေဝင်ရောက်လာနေတဲ့မလေးရှားနဲ့ထိုင်းနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေအပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီနောက်အပီပီဆိုင်ရာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအကူအညီပေးရေးအဖွဲ့ IOM တို့နဲ့မနေ့ပြန်ပုံထူးနေမှာတွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့လည်းမာဆူဒီကပြောပါတယ်လောလောဆယ်မှာတော့အင်ဒိုနီးရှားကမ်းခြေကိုရောက်လာခဲ့ကြတဲ့ဒီလီစီပြေဒုက္ခသည်တွေကိုမွတ်စလင်အများစုနေထိုင်တဲ့အာချေးပြည်နယ်လန်ဆာမြို့မှာဒေသခံအာဏာပိုင်တွေကယာယီခိုးလုနိုင်အောင်စီစဉ်ပေးထားတယ်လို့လိုအပ်တဲ့စေဝါအထောက်ပံ့တွေလည်းပေးပါတယ်။ဒေသခံတွေကလည်းသူတို့တတ်နိုင်သမျှအဝတ်အစားနဲ့အစားအစာကစားလို့တနိုင်တစ်ပိုင်အကူအညီတွေကိုပေးနေတဲ့အကြောင်းလန်ဆာမြို့မွတ်စလင်ကျောင်းသားများအဖွဲ့ကစေတနာဝန်ထမ်းတအူဖြစ်တဲ့ဆူလီယာနီဖာမီကပြောပါတယ
်။ Yeah, but any but the social.
ဒီကူညီတွေကတော့ကော့ကာလာယောဂါနေရောက်လာတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကမွတ်စလင်ဒုက္ခသည်တွေအတွက်ကော့ကာလာယောဂါတွေကလှူဒန်းတာပါ
ဒီဒုက္ခသည်တွေကိုအကူအညီပေးတဲ့နေရာမှာဒေသခံတွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေရဲ့တတ်တတ်ကြွကြွပါဝင်မှုကမေးခွန်းထုတ်ဆရာမရှိဘူးလို့အပီပီဆိုင်ရာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအကူအညီပေးရေးအဖွဲ့ IOM ရဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာအကြီးအကဲ Jeffrey Lubovitz ကပြောပါတယ်
But there's an increasing and active voice of civic society. There's no question about that.
As we did see,
အချေးပြည်နယ်ရဲ့မြို့တော်ဘန်တာအချေးမှာလည်းအစိုးရမဟုတ်တဲ့ဒီအရက်ဖက် NGO အဖွဲ့တွေကဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်ရန်ပုံငွေရှာဝဲတွေလှုပ်ဆောင်နေကြပါဗျ။ ။ဒီဒေသတွေမှာရှိတဲ့ပြည်သူတွေအဖွဲ့အစည်းတွေကဒီလိုမျိုးဒုက္ခသည်တွေကိုအကူအညီပေးနိုင်မှုကြိုးပမ်းတာတွေဟာအားရစရာကောင်းလာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ဘန်ကောက်ယုံကဒေသဆိုင်ရာအကြီးအကဲအရာရှိတဦးဖြစ်တဲ့ Vivian Tan ကပြောပါရယ
်။On the one hand we're seeing governments quibbling and struggling to find ways of dealing with these boat people but on the other hand it's encouraging to see that the people
ဒုက္ခသည်တွေအရေးကံတွေမှုအတွက်နီလန်းရှာဖွေတဲ့နေရာမှာအစိုးရတွေကြားအငင်းပေါမှုတွေရှိနေပေမဲ့တစ်ဖက်မှာတော့ဒေသရင်းပြည်သူတွေကဒီဒုက္ခသည်တွေကိုရဲရဲရော်ရော်ကူညီပေးနေတာမြင်ရတာကအားတက်စရာကောင်းလာပါတယ်။ဥပမာမလေးရှားနိုင်ငံမှာဆိုရင်ဒုက္ခသည်တွေကိုကူညီပေးနိုင်မှုစီးယုံလှုပ်ရှားမှုတွေကိုကျမတို့မြင်ရပါတယ်။အရက်ဖက်အဖွဲ့အစည်းတွေ NGO တွေကဆေးဝါးအကူအညီတွေကမ်းလှမ်းတာအစားအစာနဲ့အဝတ်အစားတွေလာပြီးလှူဒန်းတာတွေရှိပါတယ်။အင်ဒိုနီးရှားမှာဆိုရင်တော့ဒီဒုက္ခသည်တွေကိုငါးဖမ်းသမားတွေကနေကယ်တင်ခဲ့တာပါ။ဒုက္ခသည်တွေအတွက်ဒေသခံတွေကအစားအစာတွေချက်ပြုတ်ပေးတာသူတို့နေအိမ်တွေထဲမှာရေချိုးခွင့်နားခွင့်ပေးတာလို့အကူအညီတွေအမျိုးမျိုးပေးကြတဲ့အကြောင်းတွေကိုကျမတို့ပြန်ပြီးကြားရပါတယ်။ဒီလိုလူမှုတွေရဲ့အကူအညီလှုပ်ဆောင်မှုမျိုးတွေကိုအစိုးရတွေကနမူနာယူသင့်ပြီးပင်လယ်ထဲမှာမျောနေတဲ့ဒုက္ခသည်တွေကိုကယ်တင်ပြီးအကူအညီတွေကိုအများဆုံးပေးသင့်ပါတယ်။
ကပလီပင်လယ်နဲ့မလကာရေလက်ကြားမှာဆက်လီတွေနဲ့မျောနေကြတဲ့ဒုက္ခသည်ထောင်ထဲချီအတွက်အထူးစိုးရိမ်မကင်းဖြစ်ရကြောင်းနဲ့အခုကိစ္စဟာဒေသရင်းနိုင်ငံတွေပူးပေါင်းပါဝင်ပြီးအရေးကြီးကန်တွေရမယ်လူသားချင်းစာနာမှုဆိုင်ရာကိစ္စရဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဌာနရဲ့အာရှရေးရာတာဝန်ခံယူဂိုစွာယာကလည်းဒီနေ့ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံတွေကိုထွက်ပြေးနေကြတဲ့ဒီဒုက္ခသည်တွေနဲ့ပတ်သက်လို့ပြည်ထနာရဲ့အရင်အမြစ်ကိုကင်တွယ်ဖြစ်ရှင်းနိုင်အောင်မြန်မာအစိုးရကအမြန်ဆုံးဆောင်ရွက်ဖို့ကိုလည်းမစ္စတာစွာယာကတိုက်တွန်းထားပါတယ်ရှင်
မကင်ပြူတွေကတင်ပြသွားရပါရှင်ခုရောမြန်မာသင်္ဘောသားတွေရဲ့သတင်းတပုတ်တင်ပြပါမယ်ရုရှားနှိမ့်မြုပ်ငါဖန်သင်္ဘောဒန်နီဗော့စတော့ကနေပြန်လည်ဆယ်ယူရရှိခဲ့တဲ့တေဆုံးမြန်မာသင်္ဘောသားတွေအတွက်အသက်အမခံခြင်းငွေကိုမြန်မာနိုင်ငံကအသက်အမခံရုံးကနေပြန်လည်ပေးလျော့လိုက်ပါပြီပျောက်ဆုံးနေတဲ့သင်္ဘောသားတွေအပါအဝင်အသက်ဆုံးရှုံးခဲ့ရသူတွေနောက်အသက်ရှင်ကျန်ရစ်သူသင်္ဘောသားတွေအတွက်နှစ်နာချေရော့ချေအမြန်ဆုံးရရှိနိုင်ရင်အတွက်လဲရုရှားနိုင်ငံအစိုးရတာဝန်ရှိသူတွေရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့မြန်မာအစိုးရဘက်ကလိုက်လံဆောင်ရွက်ပေးနေတယ်လို့မြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအလုတ်သမားများအဖွဲ့ချုပ်ကပြောပါရယ်နောက်ဆုံးအခြေအနေကိုတော့မဆုမုံကစူးစီးတင်ပြထားပါရယ်ရှင်
ရုရှားငါးဖမ်းသင်္ဘောဒန်နီယယ်ဗော့စတော့ခါရုရှားအရှေ့ပြားဒေသကမ်ချပ်ကာကျွန်းဆွယ်အနီးကအိုခိုးစ်ပင်လယ်ပြင်မှာပြီးခဲ့တဲ့ဧပြီလတုန်းကတိမ်းပေါက်ခဲ့တာဖြစ်ပါတယ်။ဒီငါးဖမ်းသင်္ဘောပေါ်မှာသင်္ဘောသားစုစုပေါင်း132ဦးလိုက်ပါခဲ့ပြီးတော့အဲ့ဒီအထဲမှာမြန်မာသင်္ဘောသားက42ဦးပါဝင်ခဲ့ပါတယ်။အဲ့ဒီထဲကမှမြန်မာသင်္ဘောသား22ဦးကိုအသက်ရှင်ကယ်ဆယ်ရရှိပြီးတေဆုံးပျောက်ဆုံးသွားသူတွေကမြန်မာသင်္ဘောသား16ယောက်ကိုတော့ရုပ်အလောင်းတွေရရှိခဲ့ပြီးကြံမြန်မာ4ယောက်ကတော့အခုချိန်ထိပျောက်ဆုံးနေစေဖြစ်ပါတယ်။ရုရှားအစိုးရရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံနောက်မြန်မာအစိုးရတာဝန်ရှိတဲ့သူတွေရဲ့စီစဉ်မှုနဲ့အသက်ရှင်ကြာရေးသူတွေနဲ့သေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ခဲ့ပြီးတဲ့နောက်နင်းနာဆုံးရှုံးခဲ့ရသူတွေအတွက်နင်းနာချေရောချေနဲ့သေဆုံးပျောက်ဆုံးသူတွေရဲ့ကြာရေးသူမိသားစုတွေအတွက်မြန်မာနိုင်ငံအလုံသမားပို့ဆောင်ရေးဝန်ကြီးဌာနနိုင်ငံခြားသင်္ဘောလိုင်းဆိုင်ရာရေးသားဦးစီးဌာနတာဝန်ရှိတဲ့သူတွေကဥဆောင်ပြီးတော့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်။အခုဆိုရင်တော့သေဆုံးမြန်မာသင်္ဘောသားတွေအနက်မြန်မာနိုင်ငံမှာအသက်အာမခံလုံသွားတဲ့သင်္ဘောသားတွေအတွက်အသက်အာမခံခြင်းငွေကိုမြန်မာနိုင်ငံအသက်အာမခံရုံးကပေးလျော်လိုက်ပြီးဖြစ်ပါတယ်တေဆုံးသူတွေအတွက်အသက်အာမခံခြင်းရော့ခြင်းငွေ350ပေးလျော်လိုက်ပြီးဖြစ်တယ်လို့မြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအလုတ်သမားများအဖွဲ့ချုပ်ဗဟုအလုတ်မှုဆောင်ဦးမြတ်ကျော်ဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်သူတို့ရဲ့လေဗမာပြည်မှာထားသွားတဲ့အသက်အာမခံနေအကုန်ထုတ်လို့ရတယ်เนาะသုံးသွားတဲ့ကလေးပေါ့เนาะရှင်တဲ့ကလေးတော့မပါဘူးအဆုံးတဲ့ကလေးပေါ့အဲဒီမှာ4ယောက်လောက်လုပ်သွားတယ်4ယောက်ကလုံးကရသွားပြီ350ဒီလောက်ကို350ရောတယ်အာမကအာမခံဘုံကနေရောလေပြီးတော့လာကြပြီလေသူတို့ကြံခဲ့တဲ့နှလားကြပြီသုံးလားကြပြီလေအဲဒီရှင်တဲ့ကလေးရောသုံးတဲ့ကလေးရောအဲဒီမှာရသိနေတာလေးကိုကိုယ်ကကိုယ်ကြပါဘူး
သေးဆုံးသူပျောက်ဆုံးစဲနဲ့အသက်ရှင်ကျန်ရစ်သူမြန်မာသင်္ဘောသားတွေအတွက်နင်းနာချေရော့ချေရရှိနိုင်ရေးနဲ့ပတ်သက်လို့ရုရှားနိုင်ငံဆိုင်ရာအလုတ်သမားတာဝန်ရှိတဲ့သူတွေမြန်မာနိုင်ငံဘက်ကအလုတ်သမားတာဝန်ရှိတဲ့သူတွေအပါအဝင်သက်ဆိုင်ရာကုမ္ပဏီတွေနဲ့လိုအပ်တဲ့ချက်လက်တွေကိုစုံစမ်းစစ်ဆေးပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေပြီဖြစ်တဲ့အတွက်ရော့ချေငွေဟာအမြန်ဆုံးရရှိနိုင်မှာဖြစ်တယ်လို့လည်းမြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအလုတ်သမားများအဖွဲ့ချုပ်ကပြောပါတယ်။ဒီကြ
ောင့်ဒီကံကလည်းချက်လက်တွေကိုပေးပြီးဒီကလေးတွေကျောင်းသားဆရာကဘုံပို့လိုက်ပြီဒီတို့ဒီသင်္ဘောသားဆက်တက်ကလည်းဘုံပို့ပြီသူတို့ကိုတင်လိုက်တဲ့ဒီမှာပြအေဂျင့်ကုမ္ပဏီပေါ့အဲသူလောက်မှရှိတဲ့ကုမ္ပဏီကပဲရောပြရမှာပေါ့အဲ့ဒီကိစ္စကိုလုပ်နေကြတယ်
ဒါကြောင့်နိုင်ငံရဲ့ခြားကိုတွားရောက်ပြီးတော့အလုပ်လုပ်ကိုင်လူတွေမြန်မာတင်မောသားတွေအနေနဲ့မိမိတို့တွားရောက်အလုပ်လုပ်ကိုင်မဲ့တင်မောကုမ္ပဏီလုပ်ရမယ့်လုပ်ငန်းအမျိုးအစားယုံကြည်စိတ်ချရမှုရှိမရှိဆိုတာကိုတင်မောမလိုက်ခင်မှာပဲမြန်မာနိုင်ငံအလုပ်သမားဝင်ကြီးဌာနရေချောင်းဦးစီးဌာနနဲ့စိတ်ချယုံကြည်ရတဲ့အလုပ်သမားအတိုင်းပင်ခံအဖွဲ့အစည်းတွေစီမှာတည်တည်ချာချာစစ်စစ်စုံစမ်းဆောင်ရွက်ကြမှာသာမလိုလားအပ်တဲ့ပြဿနာတွေမကြုံတွေ့စေရမှာဖြစ်တာမို့အလေးအနက်ထားတိုက်တွန်းလိုပါတယ်လို့မြန်မာနိုင်ငံပင်လယ်ကူအလုပ်သမားအဖွဲ့ချုပ်ကပြောပါတယ်
အကောင်းဆုံးကတော့ကမောထက်ကန်ဒီမှာဒီကိုလုံးမဲ့ဒီပုံမျိုးနဲ့ဆိုရင်မသိလို့ရှိရင်အငယ်တို့ကမောလောက်ဖွဲ့ကြည့်လို့မီးပါအဲ့ဒါဟာကျွန်တော်ဒီလိုင်းနဲ့လဲချင်တယ်အဲ့ဒါအငယ်တို့နေတစ်ချက်ဆရာတို့နေစုံစမ်းလေးပါကျွန်တော်ကပြောပြလို့ရတယ်ဒီလိုင်းကမဖြစ်ချရတဲ့ဒီလိုင်းကမဖြစ်ချဒီလိုင်းကမင်းတို့မဖြစ်တော့ဘူးငါဖန်တမောတွေကမလုပ်ပြဘူးကအငယ်တို့ကအများကြီးကြိုက်တိုင်းလုပ်ပြီးနေတာပါဒီနေ့
နင်းမြုပ်ခဲ့တဲ့ရုရှားငါးဖမ်းတင်မောဘော်ကိုမြန်မာတင်မောသားတွေကိုမမှန်မကန်ဆစ်လွတ်လုကင်စီခဲ့တာကြောင့်ပြည်တွင်းနိုင်ငံခြားတင်မောသားဆစ်လွတ်ရေးလုကင်ဆောင်ရွက်နေတဲ့တင်မောကုမ္ပဏီ၅ခုကိုအလုသမားပို့ဆောင်ရေးဝန်ကြီးဌာနကအရေးယူဖို့စုံစမ်းစစ်ဆေးနေပါတယ်ရှင်
။မဆုမမင်းမြန်တင်ပြသွားတော့ပါရှင်။ VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ဒီကနေ့ည9:00နာရီတိုက်ရိုက်လေးလိုင်းမှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနှာစင်ကြည့်ရအောင်ပါ။
သောတာရှင်များရှင်မြန်မာနိုင်ငံကစိုးရိမ်မကင်းစရာအခြေအနေတွေကြောင့်အရေးပေါ်အစဉ်ဆက်လက်ဆက်ဆံသွားဖို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်ထားပါတယ်ဒီလိုမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအပေါ်အားမလိုအားမရသဘောထားတွေထွက်ပေါ်လာနေချိန်ဒီနှစ်နောက်ပိုင်းကျင်းပမယ့်ရွေးကောက်ပွဲမှာလည်းလွတ်လပ်ပြီးတရားမျှတမှုတွေမရှိခဲ့ရင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးတွေမှာဘလောက်အထိရိုက်ခတ်လာနိုင်မှာသလဲဆိုတာကိုအင်္ဂါနေ့တရက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9ငါးလေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုဖိတ်ခေါ်ပါတယ
်။ဒီကနေ့ည9နာရီတိုက်ရိုက်လေးလိုင်းမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါတယ်ရှင်။VOA American အသံကနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းတပုတ်ကိုနောက်ဆုံးအနေနဲ့တင်ပြချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကပြည်ထောင်စုလမ်းမပေါ်မှာအခွန်ကောက်ခံနေတဲ့ TNLA တအောင်းပလောင်တပ်မတော်နဲ့နယ်မြေခံမြန်မာစစ်တပ်တို့အကြားမှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲကနန်းဖက်ကကြေးရွာနဲ့ပန်ကြော့ကြေးရွာကြားDNLA တအောင်းပလောင်တမတော်နဲ့မြန်မာစစ်တပ်တို့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ DNLA ပြန်ကြားရေးရာရှိဘူကြီးတာအိုက်ကျော်ကအခုလိုပြောပါတယ်
။ဒီနေ့ကခုခံနေတဲ့နမကဒီကလေးလာဒီနေ့ဒီမန်ဒေးနေ့ကနေလမ်းမအဲ့မှာတည်းတချင်ဖြစ်တယ်။နမခုနိုင်ဒီကလာလာဆက်မှဒီနမကချိဆိုခလာရဒီနေ့တော့ဒီနေ့ကရှိနေနေရတယ်မှဒီနေ့ကြည့်ရဖြစ်တယ်။ဒီလိုဒီလိုပေါ်လာရပြန်လာပြထမင်းရှင်အမှန်ရမီဘုံနာကြီးဆရာတို့လည်းပေါ်ချီတယ်လို့ပြောတယ်လားဆရာတို့ကလည်းဒီလိုဖိနေတဲ့ဘုံဖြစ်တယ
်မေလ၁၈ရက်နေ့မနေ့ပိုင်းမှာတောင်းပလောင်တမတော်ဖွဲ့ကနေမူဆယ်မန္တလေးပြည်တော်စုကားလမ်းမပေါ်မှာမော်တော်ကားတွေကိုအခွန်ကောက်နေစဉ်တွင်မြမတမတော်နန်းဖက်ကခြေဆိုင်ခလိုက်ရ1-3တို့နဲ့ထိတိုက်တွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့တာပါမနေ့ကမနေ့ပိုင်းမှာတောင်းပလောင်တပ်ဖွဲ့ရှိနိုင်မယ်လို့ထင်ရတဲ့တောင်ကုန်းတွေမှာမြမစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပြီးညနေပိုင်း3နာရီမှာတော့တောင်းပလောင်ဂျာယီတပ်စခန်းချထားတဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လဲပူကြီးတိုက်ကျော်ကပြောပါတယ်။အခုဖြစ်ပွားတဲ့တိုက်ပွဲမှာဒေသခံပြည်သူတွေနဲ့တောင်းတပ်ဖွဲ့ဘက်ကထိခိုက်မှုမရှိတယ်လို့မြန်မာစစ်တပ်ဘက်ကထိခိုက်မှုကိုတော့အတိမပြုနိုင်သေးဘူးလို့လဲပူကြီးတိုက်ကျော်ကပြောပါတယ်။ကိုခိုင်မျိုးနဲ့ရဲတပ်ဖွဲ့မှုယုံနေတဲ့ကတော့ဒီဖြစ်စဉ်ပေါ်မှာစုံစမ်းနေစေလို့အခုလူပြောပါတယ
်။ဖြစ်ရလို့ဖြစ်ကြတယ်။ကြားလို့ကြားတယ်ဘယ်ဖွဲ့မှလည်းမကြည့်ဘူးဖွဲ့မှလို့ရှိတယ်ကြောက်တယ်။
မနေ့ကဆိုရင်ပြည်တော်စုကမ်းလမ်းပေါ်မှာဖြတ်သန်းသွားလာနေတဲ့မော်တော်ယာဉ်တွေပေါ်တောင်းပလောင်တပ်ဖွဲ့ကနေအခွန်ကောက်ခံနေတယ်လို့မူဆယ်ဒေသခံသူကအခုလိုပြောပါတယ်
။တရက်တရက်ဆိုရင်အစီပေါင်း 5,000 ကျော်ဖြတ်သန်းသွားလာတယ်တဲ့။အဲဒီတရုတ်နဲ့စကတ်နဲ့မန္တလေးပေါ်အတိအကကတော့ဒီတခြားဟာကြတော့လေရန်ကုန်အထူးစင်းတဲ့ဟာတွေပေါ့သူတို့ကတားတယ်ပြီးတော့သူတို့ကောက်ဖူးတဲ့ဖြတ်ပိုင်းမပြနိုင်တဲ့လူတွေအားလုံးကိုအကုန်ကောက်တယ်ဒီအစိုးရဘက်ကတော့တို့ကအခွန်လို့ပြောတယ်ဒါပေမဲ့ဒီတိုင်းရင်းသားတွေကတော့အစိုးရဘက်ကဆွဆဲတာကတော့ဆက်ကြီးပေါ့ဒါပေမဲ့တို့ကတော့လည်းအတင်းအဖွဲအတွက်ရံပုံငွေပေါ့အဲ့ဒါညှင်းညူကြတယ်ခင်ဗျခရီးသွားတွေက
လာရှိုးမူဆယ်လမ်းပိုင်းနမ်ဖက်ကဘန်ဂျော့ကုန်းစင်းမှာကာကြီးကားသေးပေါ်မှာမူတည်ပြီးတော့ကျပ်2000ကနေ5000အထိငွေကြီးကောက်ခံနေတယ်လို့လဲအဆိုပါမူဆယ်တေရခန်ကပြောပါတယ်။တောင်းပလောင်တပ်ဖွဲ့အနေနဲ့ကတော့2014-2015တွင်းမှာထိုးစစ်ဆင်တိုက်ပွဲတွေများပြားလာလို့အဖွဲ့ရဲ့ရန်ပုံငွေအတွက်ကောက်ခံရတယ်လို့ DNLA ပြန်ကြားရေးရာရှိဘူကြီးတာအိုက်ကျော်ကပြောပါတယ်။တောင်းပလောင်တပ်ဖွဲ့ဟာ2015နှစ်စံပိုင်းကနေယနေ့အထိမြန်မာစစ်တပ်နဲ့တိုက်ပွဲအကြိမ်ပေါင်းမြောက်များစွာဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့မေလ24ရက်နေ့ကလည်းကိုခိုင်မြို့နယ်ခြေဆိုင်ခြေလင်းတိုင်းရင်ခလရ2200ကိုဝင်ရောက်တိုက်ခိုက်ရမှာအပြန်လှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့မေလ10ရက်နေ့ညဘက်မှာလည်းတိန်းနီမြို့နယ်ထဲကနတ်တီရွာနဲ့မြောက်စီကျေးရွာကမှာထိုးစစ်ဆင်လာတဲ့မြန်မာစစ်တပ်နဲ့တောင်းတပ်ဖွဲ့တိုက်ရင်66တပ်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးတောင်းပလောင်ဘက်ကတပ်မတော်ရဲ့စစ်မော်တော်ယာဉ်4စီးကိုဖျက်ဆီးနိုင်ခဲ့ပြီးမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ဗိုလ်ကြီးတိုက်ကျော်ကပြောပါတယ်။ပြည်တွင်းစစ်ရဆေးရေးနဲ့နိုင်ငံရေးရတွေ့ဆုံဆွေးနွေးနိုင်ဖို့ TNLA ဘက်ကနေမြန်မာအစိုးရထံတောင်းဆိုနေပေမဲ့လည်းအစိုးရဘက်ကနေအကြောင်းပြန်တာမျိုးမရှိသေးဘူးလို့လည်းအဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအနေနဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပြီးအပြစ်ရဆေးရေးစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့တောင်းပလောင်ဖွဲ့နဲ့တော့အပြစ်ရတွေ့ဆုံဆွေးနွေးခြင်းမပြုလုပ်ခဲ့သေးပါဘူး။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့တိုင်းရင်းသားအဖွဲ့ NCCD တို့အကြားအချင်းချင်းတွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခံရဆိုင်ရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့မြန်မာစိုးရစစ်တပ်တို့ကြားမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေဆဲဖြစ်ပြီးစစ်ပြေးဒုက္ခတွေတွေလည်းတိုးပွားနေလျက်ရှိနေပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်မင်းမြန်တင်ပြသွားတော့ပါရှင်။VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညနေပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်အခုနောက်ဆုံးကြန့်ရှိနေတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုမအေးတန်နာကျော်ကပြောပြပေးပါအောင်ရှင
်အီရန်နိုင်ငံမှာIS Islamic ဆွေသွေးကြွတွေတင်ပိုက်ထားတဲ့ရာမာဒီမြို့ကိုပြန်ပြီးတော့တင်ပိုက်နိုင်ဖို့အစိုးရဘက်ကထိုးစစ်ပြင်ဆင်နိုင်တဲ့အနေအထားမှာရှီယာပြည်သူစစ်တပ်ဖွဲ့တွေဟာရာမာဒီမြို့အပြင်မှာဒီကနေ့စုဝေးရောက်ရှိနေကြပါတယ်။အရင်ကတော့တိဂရစ်မြို့ကိုပြန်ပြီးတော့တင်ယူတဲ့တိုက်ပွဲတွေမှာလည်းဒီပြည်သူစစ်တပ်ဖွဲ့တွေကပဲအစိုးရတပ်တွေနဲ့တိုင်းသာလူမျိုးစုတပ်ဖွဲ့တွေဘက်ကနေဝင်တိုက်ပေးတာဖြစ်ပါတယ်။အဲဒါကြောင့် IS တွေဘိုက်တဲ့မြို့တော်ဘက်ကိုမြောက်ဘက်ကနေဆက်မတက်နိုင်အောင်တားနိုင်ခဲ့ပြီးတော့အခုတော့မြို့ရဲ့အနောက်ပိုင်းကနေဘိုက်တဲ့မြို့ဘက်ကိုထွက်မသွားအောင်လို့အာယုံဆိုင်တားဆီးကြမှာဖြစ်ပါတယ်။တရှိုမှုအပါအဝင်တခြားဆွဆွဲချက်တွေနဲ့အီရန်နိုင်ငံမှာတနှစ်နီးပါးဖမ်းဆီးခံထားရတဲ့အမေရိကန်သတင်းတောက်တအုပ်ကိုရှေ့သတင်းပတ်ထဲမှာရုံထုတ်စစ်ဆေးမှာဖြစ်ပါတယ်။ Washington Post သတင်းစာရဲ့အီရန်နိုင်ငံတေရန်ရုံးွယ်အကြီးအကဲဖြစ်သူ Jason Rezaian ကိုမေလ26ရက်နေ့မှာစတင်ပြီးရုံထုတ်မဲ့အကြောင်းဒီကနေ့ပဲအစိုးရပိုင်းသတင်းကဖော်ပြထားပါတယ်။ Rezaian နဲ့အတူပြီးခဲ့တဲ့နှစ်ဇူလိုင်လမှာဖမ်းခံခဲ့ရတဲ့ဇနီးတဲ့ဖြစ်သူနဲ့နောက်တစ်ယောက်ကိုလည်းရုံထုတ်မှာဖြစ်ပြီးတော့အချိန်ရတယ်ဆိုရင်ရုံထုတ်တဲ့နေ့မှာပဲအမှုကိုစတင်ကြာနာမှာဖြစ်တယ်လို့ပြင်သစ်သတင်းဌာနကအရှိန်နေဖြစ်သူကိုကူကားပြီးတော့ဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပြီးတော့ထွက်ပြေးလာကြတဲ့လေဆီပြေဒုက္ခသည်တွေကိုအရှိထောင်အရှာနိုင်ငံတွေကကယ်တင်ဖို့တာဝန်ရှိတဲ့အတွက်ဒါကိုလှုပ်ဆောင်မှာလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်တွန်းသွားပြီးတော့ဒီဒုက္ခသည်တွေကိုကယ်တင်ဖို့ပြက်ကွက်လို့လူတွေသေချာရတာကိုအထူးစိုးရိမ်ပြီးကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောသွားခဲ့ပါတယ်လေစီပြေဒုက္ခသည်တွေကိုလိုက်ပါလာတဲ့လေတွေကိုပင်လယ်ထဲပြန်လွှတ်နေတဲ့မူဝါဒကိုပြောင်းလဲပစ်ဖို့အတွက်အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံကခေါင်းဆောင်တွေကိုကုလသမဂ္ဂအဖွဲ့တွေကစုပြီးတော့ပန်ကြားတဲ့ပူးရဲကြေညာချက်ကိုဒီကနေ့အင်္ဂါနေ့မှာပဲထုတ်ပြန်သွားတာဖြစ်ပါလိမ့်ရှင်
။တရင်အချင်းချုပ်ကိုမအေးတန်နာကျော်ကကြေညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုကေဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနေ9:00အထိလိုင်းဒိုမီတာ16925ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.